လာမယ့်နှစ်ဆန်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ထဲမှာပြုလုပ်မယ့်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဘဲရက်အိုဘားမားရဲ့ဖိတ်ကြားချက်ကိုအာဆီယံခေါင်းဆောင်တွေကလက်ခံခဲ့ကြတယ်လို့သမ္မတအင်ဂျူအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကဗိုလ်တပုနေမှာပြောကြားခဲ့ပါတယ်။သမ္မတအိုဘားမားကပြီးခဲ့တဲ့လအာရှကိုတောရောက်တဲ့ခီးစဉ်အတွင်းမှာအာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေကိုအခုလိုဖိတ်ကြားခဲ့တာဖြစ်ပြီးဒီဖိတ်ကြားချက်ကိုလက်ခံတဲ့အတွက်သမ္မတကဝမ်းမြောက်ကြောင်းအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကပြောပါတယ်။ဒါပေမဲ့ဆွေးနွေးပွဲကျင်းပမယ့်ရက်အတိအကျကိုတော့ထုတ်မပြောသေးပါဘူး။ဂျပန်ကျိုတိုသတင်းမှာတော့ February 15ရက်နဲ့16ရက်တွေမှာဖြစ်နိုင်ပါတယ်လို့အာဆီယံအရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီးရေးသားထားတာတွေ့ရပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာနယ်မြေပိုင်ဆိုင်မှုအတွက်တရုတ်ရဲ့အတင်းရဲလှုပ်ဆောင်မှုတွေအတွက်အာဆီယံအဖွဲ့ကညီညီညွတ်ညွတ်နဲ့ရင်ဆိုင်ဖို့ကိုအမေရိကန်နိုင်ငံကဆက်ရထက်သန်နေတာပါ။ Brunei, Malaysia, Singapore နဲ့ Vietnam အာဆီယံအဖွဲ့ဝင်၄နိုင်ငံဟာTPPT Pacific ရန်ဝင်ကုန်သွယ်ပဲ့နိုင်ငံ12နိုင်ငံထဲမှာပါဝင်နေတာဖြစ်ပြီးဒီကုန်သွယ်သဘောတူညီချက်ဟာကြီးထွားလာနေတဲ့တရုတ်ကိုဒဏ်ပြန်နိုင်မှုအတွက်စီးပွားရေးနဲ့လုံခြုံရေးအတွက်အာရှဒေသကိုဦးစားပေးတဲ့သမ္မတအိုဘားမားရဲ့မူဝါဒမှာအဓိကတော့ချက်တစ်ခုဖြစ်ပါတယ်။အခုလိုကယ်လီဖိုးနီးယားပြည်နယ်ကိုရွေးချယ်တာဟာဒီနေရာဟာ2013ခုနှစ်တုန်းကတရုတ်သမ္မတရှီကျင့်ပြင်းနဲ့အမေရိကန်သမ္မတအိုဘားမားတို့ကြားအလို့သဘောတွေ့ဆုံမှုတွေပြုလုပ်ခဲ့ပြီးအမေရိကန်တရုတ်ဆက်ဆံရေးအတွက်လမ်းကြောင်းတစ်ကိုထွန်းနိုင်တဲ့နေရာလည်းဖြစ်နေလို့ဖြစ်ပါတယ်။